ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွင်းအဲ့ဒီမှာရှိနေတဲ့မွတ်စလင်တွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေရှိတယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေဟာအထူးသတိထားဖို့လိုသလိုသူ့အနေနဲ့ကတော့တခြားလူတွေဆွဆွဲပြောဆိုသလိုမျိုးမပြောလိုဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခဖြစ်နေတဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းမစ္စတာကိုဖီအန်နန်ကပြောဆိုလိုက်ပါတယ်ဒီလိုမျိုးဆွဆွဲပြောဆိုတာတွေမလုပ်ခင်မှာဥပဒေရှုထောင့်ကနေတုံ့တက်ဖို့လိုတယ်လို့လည်းပြောပါတယ်အပြည့်အစုံကိုတော့ရှားဖောင်ကစူးစီးတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာခင်ကပြန်လည်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒေသတွင်းမှာရှိတဲ့မွတ်စလင်တွေပေါ်လူမျိုးတုံ့တက်ဖြတ်မှုတွေရှိတဲ့ဆိုတဲ့တုံ့ဆွဲပြောဆိုမှုဟာသတိထားရမယ့်အရာတစ်ခုဖြစ်တယ်လို့အဲ့ဒီလိုဆွဆွဲပြောဆိုဖို့ဆိုတာတရားဥပဒေရှုထောင့်ကနေလစ်လာတုံ့တက်ဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်အကြမ်းဖက်မှုဖြစ်ပွားရာဒေသအတွင်းသွားရောက်လစ်လာခဲ့တဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရင်းမှူးချုပ်ဟောင်းကိုဖီအာနန်ကပြောဆိုလိုက်ပါတယ်
The issue of genocide and ethnic cleansing. This is a very serious
challenge. လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဒါဟာတိတ်ကိုပြင်းထန်တဲ့ဆွဆွဲချက်ဖြစ်ပါတယ်။ဒီလိုဆွဆွဲနိုင်မှုအတွက်တရားဥပဒေရှုထောင့်ကတုံ့တက်ဖို့လိုပါတယ်။တရားစီရင်ရေးဘက်ကဆုံးဖြတ်ဖို့လိုပါတယ်။လက်လွတ်စပယ်လုံးချပြီးတော့ပြောဆိုလိုက်လို့ရတဲ့အရာမဟုတ်ပါဘူး။
ရခိုင်ပြည်နယ်အတွင်းကအခြေအနေကိုဒီဇင်ဘာလ၂ရက်နေ့ကနေ၄ရက်နေ့အထိ၃ရက်ကြာတွားရောက်လည်လာပြီးဒီဇင်ဘာလ၆ရက်နေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာကိုဖီအာနန်အဲ့ဒီလိုပြောသွားတာပါရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့အကြမ်းဖက်မှုတွေဟာအဲ့ဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုလို့မလေးရှားဝန်ကြီးချုပ်နန်ဂျစ်ဘရဆာကဆွဆွပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေကြောင့်ဒေသအတွင်းကမွတ်စလင်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ကင်တွယ်ပုံကိုမကျေနပ်တဲ့အတွက်တနင်္ဂနွေနေ့ကကွာလာလွန်ပူမြို့မှာပြုလုပ်တဲ့ဆန္ဒပြပွဲအတွင်းဆန္ဒပြပွဲကိုဦးဆောင်တဲ့မလေးရှားဝန်ကြီးချုပ်ကအဲ့ဒီလိုဆွဆွပြောဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့အကြမ်းဖက်မှုအခြေအနေဟာလူမျိုးတုံးတက်ပြတ်မှုလို့သူ့အနေနဲ့မပြောလို့ကြောင်းရခိုင်ပြည်နယ်ခီးစဉ်ပြည် BBC သတင်းဌာနနဲ့မေးမြန်းရမှာမစ္စတာကိုဖီအာနန်ကပြောပါရယ်အခြေအနေကတင်းမာမှုတွေတိုက်ခိုက်မှုတွေရှိနေပေမဲ့တချို့လူတွေဆွဆွဲပြောဆိုသလိုမျိုးသူ့အနေနဲ့မပြောလို့ကြောင်းလူမျိုးတုံးတက်ပြတ်မှုဆိုတဲ့အတုံးနှုံးကိုတုံးဆွဲပြောဆိုရမှာအထူးကိုသတိထားဖို့လိုအပ်ကြောင်းကိုဖီအာနန်ကပြောပါရယ်ဒါအပြင်လူမှုအတိုင်းဝိုင်းနှစ်ဖက်စလုံးမှာစိုးရိမ်မှုတွေရှိနေတယ်လို့ကြောက်ရွံ့မှုတွေနဲ့နားလည်မှုလွဲမှားတာတွေရှိနေကြောင်းကြောက်ရွံ့မှုတွေဟာပိုပြီးကြီးထွားလာနေပေမဲ့ဒါကိုဖြေလျှော့သွားအောင်လုပ်ဖို့နီးလန်းရှာဖွေဖို့လိုအပ်တယ်လို့လူမှုအတိုင်းဝိုင်းနှစ်ဖက်စလုံးပြန်ပြီးဆက်ဆံလို့ရအောင်တိုက်တွန်းမှုတွေစတင်လှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လည်းမစ္စတာကိုဖီအာနန်က BBC ကိုပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုအချိန်ပေးဖို့လိုတယ်လို့စိတ်ရှိတီးခံဖို့လည်းလိုအပ်တယ်လို့သူကဆိုပါတယ်။ဒုတိယကြိမ်ရခိုင်ပြည်နယ်ခီးစဉ်ပြီးရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရခိုင်ပြည်နယ်အကြမ်းဖက်မှုတွေအတွင်းအဓမ္မပြုကျင့်မှုတွေရှိတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရင်းမှူးချုပ်ဟောင်းကိုဖီအာနန်ကအခုလိုပြောပါတယ
်။ We went to the region.
အဲ့ဒီဒေတာတွေကိုကျွန်တော်တို့တွားခဲ့တယ်။ပဋိပက္ခအပြီးမှာကျွန်တော်တို့ရောက်သွားတာပါ။ရောက်သွားတဲ့အခါလုံးလုံးစည်စည်ပြိပခဖြစ်နေတာမျိုးမရှိပါဘူးမိလောင်ထားတဲ့အိမ်တွေကိုတွေ့ခဲ့တယ်မရင်းကျင်နေဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မေးမယ်ဆိုရင်တော့ဒါဟာမဖြစ်နိုင်တဲ့ကိစ္စပါကျွန်တော်တို့စုံစမ်းစစ်ဆေးဖို့သွားတာမဟုတ်ပါဘူးတကြွားနားလေသူတွေကစုံစမ်းစစ်ဆေးရမှာဖြစ်ပါတယ်ကျွန်တော်တို့လိုရတဲ့အထက်မှာအဲ့ဒါတွေမပါပါဘူးဒါကြောင့်မပြောနိုင်ပါဘူး
မစ္စတာကိုဖီအာနန်ရဲ့အဖွဲ့ဟာမြန်မာနိုင်ငံတော်သမ္မတဦးထင်ကျော်နဲ့လည်းမနေ့ဒီဇင်ဘာလ9ရက်နေ့မှာနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်နယ်ဘူးတီတောင်ဒေသအတွင်းမှာရှိတဲ့ရဲစခန်းတွေကိုလက်နက်ကင်အဖွဲ့တွေစတင်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အော်တိုဘာလ9ရက်နေ့ကပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသအတွင်းမှာရှိတဲ့ရခိုင်တိုင်းရင်းသားတွေတခြားမျိုးတွေစီကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ရိုဟင်ဂျာမွတ်စလင်ထောင်နဲ့ကြီးဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ဖြတ်ကျော်ထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ရှင်